မေရိကန်နိုင်ငံမှာသမရရွေးကောက်ပွဲကျင်းပဖို့တရင်၆ပတ်ပဲလိုတော့ချိန်မှာတရားရုံးချုပ်တရားသူကြီး Ruth Bader Ginsburg တောက်ကြနေကကွယ်လွန်သွားတဲ့အတွက်သူ့နေရာမှာအစားထိုးခံဖို့အမည်စင်းတင်သွင်းတဲ့အခါကြံ့ကြံ့မှုမရှိအောင်လုပ်ဖို့ Republican တွေကြီးဆိုတဲ့အထက်လွှတ်တော်ကိုစနေနေ့မှာသမရ Donald Trump ကတိုက်တွန်းလိုက်ပါတယ်။တရားရုံးချုပ်မှာ Liberal အယူဝါဒရှိသူတဦးဖြစ်တဲ့တရားသူကြီး Ginsburg ရဲ့နေရာမှာအစားထိုးခံတဲ့သူတွေအမည်စင်းတင်သွင်းဖို့သမရအင်ဗျူကပြင်ဆင်နေပါတယ်။တရားသူကြီး Ginsburg ကွယ်လွန်ပြီးနိုင်ပိုင်းတွင်မှာပဲအထက်လွှတ်တော်မှာအများစုခေါင်းဆောင် Kentucky ပြည်နယ်က Mitch McConnell ကသမရ Trump အမည်စင်းတင်သွင်းလာသူဘယ်သူကိုဖြစ်ဖြစ်မဲခွဲကြဖို့ပန်ကြားခဲ့ပါတယ်။ Democratic Party ဝင်တွေကတော့ Republican တွေအနေနဲ့ရွေးကောက်ပွဲအချိန်တွင်တရားရုံးချုပ်တွေတရားသူကြီးရွေးချယ်မှုတွေကိုမစင်စားပဲ2016တုန်းကလို့လှုပ်ဆောင်တင်တယ်လို့ပြောပါတယ်။သမရ Trump ကတော့ American တရားရုံးချုပ်တရားသူကြီးရွေးချယ်မှုကအရေးအကြီးဆုံးလို့သတ်မှတ်ထားတာကြောင့်ဒီလူတွေအတွက်အရေးပါတဲ့ဆုံးဖြတ်ချက်တွေချမှတ်ပေးဖို့တာဝန်ရှိသူကိုအချိန်မဆိုင်မဲရွေးချယ်တင်မြှောက်ပေးရမှာဖြစ်ကြောင်းစနေနေ့မှာပဲသူ့ Twitter ကရေးပါတယ်။သမရရွေးကောက်ပွဲမှာ Democratic Party ကဝင်ရောက်ရွေးခံတဲ့ Joe Biden ကတော့နိုဝင်ဘာ3ရက်ရွေးကောက်ပွဲနောက်ပိုင်းမှာမှရွေးချယ်ကြဖို့ပြောပါတယ်။မဲပေးမဲ့သူတွေအနေနဲ့သမရကိုအရင်မဲပေးရွေးချယ်ရမှာဖြစ်ပြီးအဲ့ဒီခါမှမှတက်လာမဲ့သမရကသာတရားရုံးချုပ်တရားသူကြီးကိုရွေးဖို့ပြောတာပါ။